နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကအစိုးရစစ်တပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားပြည်လုံးကျပစ်ခတ်ရဆဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြိုဆိုလိုက်ပါတယ်။ဒါဟာမြို့သားပြန်လည်တည်မြဲရေးနဲ့ပြည်ပြန်ပြောင်းလဲရေးဖြစ်စဉ်ခိုင်မာဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အဖွဲ့အားလုံးမပါဝင်သေးပေမဲ့ဒီသဘော ကျွန်တော်တို့ရဲ့အစိုးရအနေနဲ့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ဒီကနေ့ကစတင်ပြီးတော့ ဆိုခဲ့ပါတယ်။အဲဒီနောက်ဥရောပသမဂ္ဂဟာ2014ခုနှစ်ကနေ2020ပြည့်နှစ်အထိမြန်မာနိုင်ငံကိုအကူအညီပေးအပ်ဖို့ရှိနေတဲ့ယူရိုငွေ688တန်းအနက်103တန်းကိုငင်းချမ်းရဲ့လုပ်ငန်းစဉ်တွေအတွက်ရထားခဲ့ပါတယ်။ငင်းချမ်းရဲ့ဆွေးနွေးပွဲတွေလက်ခံကျင်းပတဲ့ MPC ကိုယူရိုငွေ 8.8 တန်းထောက်ပံ့ပေးခဲ့ပါတယ်။